ပြည်ထောင်တာမတ်ကြီးမစ္စတာအန်ဒရူးပက်ထရစ်ရဲ့ပေါ့နော်ဒီနေ့ကချင်ပြည်နယ်မှာဘယ်နေရာတွေသွားရောက်လည်လာခဲ့တယ်ဘယ်သူတွေနဲ့တွေ့ဆုံခဲ့တယ်ဆိုတာလေးသိပြရစီရှင
်ဟုတ်ကဲ့ပါဒီနေ့ဆိုလို့ရှိရင်တာမတ်ကြီးကဝိုင်းမော်မှာရှိတဲ့ဒုက္ခသည်စခန်းသွားလည်လာပါတယ်အဲ့ဒီမှာဒုက္ခသည်မိသားစုတွေဆွေးနွေးခဲ့ပါတယ်အဲ့ဒါပြီးတဲ့နောက်ပိုင်းဒီရန်ရှွန်ဒီမျိုးကောင်းဆောင်နေတွေ့တယ် KIO Technical Team နေတွေ့ပါတယ်နောက်ပြီးတော့ဒီနေ့ဝင်းတီကျောက်နေတွေ့တယ်ဒီနေ့ရန်ကုန်ကြပါမယ်
ဆိုတော့ဒီနေ့တက်အမတ်ကြီးကကချင်ပြည်နယ်ဆွေရတောင်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်။ကြာရင်နိပညာအကြံပေးအဖွဲ့ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့တယ်ဆိုတော့အဲ့လိုတွေ့ဆုံတဲ့အခါမှာဘာတွေများဆွေးနွေးခဲ့လဲရှင်
။အကြီးကဆွေးနွေးဟာဒီလက်ရှိမြန်မာနိုင်ငံမှာနောက်ကချင်ပြည်နယ်မှာဒီငင်းချမ်းကြီးလုပ်ငန်းစဉ်အကြောင်းဆွေးနွေးခဲ့ပါတယ်။နောက်ပြီးတော့ကချင်ပြည်နယ်မှာလက်ရှိအခြေအနေအကြောင်းဆွေးနွေးတယ်။ဒီဒီကလေးဖလာအတွင်းမှာမန်စီဘက်ကဒီဘက်ကအကြောင်းနဲ့ဆွေးနွေးတယ်။နောက်ပြီးတော့တက္ကသိုလ်တွေဟာဘာလို့အချက်တွေရှိတယ်ဘယ်လိုအခက်အခဲတွေဟာကျုံတွေ့ရတယ်ဆိုတော့ဆွေးနွေးတယ်။နောက်ဒီအခွင့်အရေးတွေအကြောင်းဆွေးနွေးတယ်။ကျွန်တော်တို့ဟာဒီ humanitarian training ပတ်သက်တာကျွန်တော်တို့အဓိကပါပြောချတာ ਈ ဆိုတော့ဒီတစ်ပြင်က KIO team ချုပ်တယ်မီကို UN အဖွဲ့တွေဖြစ်ဖြစ် NGO တွေဖြစ်ဖြစ် NGO တွေဖြစ်ဖြစ် key block in ကိုလွတ်လပ်လပ် key block in ချိပူ EAG ပါတယ်ဆိုတော့ educator အကြောင်းအစမကြီးကကိုချင်းပြင်းနေအနာပိုင်းနေနေဆွေးနွေးခဲ့ပါတယ်ဆိုတော့ကျွန်တော်တို့ဟာဒီဟာအကြောင်းဆွေးနွေးတဲ့အခါမှာကိုချင်းပြင်းနေအစရာကသူတို့ဟာအားလုံးချင်းပြင်းနေမှာရှိတဲ့သူတွေအားလုံးထောက်ပံ့ဖို့ခွင့်ပေးဖို့ဖြန့်တာရှိပါတယ်သူတို့ဟာခွင့်ပေးနေနေပြောကြတယ်ဆိုတော့အဲ့ဒါဟာဆရာတာအားရပါတယ်
ဟုတ်ကဲ့ရှင်တာမတ်ကြီးကရောသူ့ရဲ့ဒီပထမဆုံးကချင်ပြည်နယ်ခရီးစဉ်အပေါ်ဘယ်လိုသဘောထားရှိပါသလဲရှင်
တာမတ်ကြီးအနေနဲ့ဆိုလို့ရှိရင်ချင်ပြည်နယ်ကိုရောက်တာဝင်တာပါလေခရီးစဉ်ကနေအများကြီးလေးလာခဲ့ပါတယ်ဒီကကသူနေတွေ့သူတွေအားလုံးကငင်းချမ်းကြီးလုပ်ကျင်ပါလေငင်းချမ်းကြီးကိုထောက်ခံပါလေဆိုတော့ဆရာရတာဟာပေါ်အားရပါတယ်ဒါပေမဲ့သူတွေ့တာဟာယုံကြည်စိတ်ချမှုထိဆောက်ဖို့အရေးကြီးရင်ယုံကြည်စိတ်ချမှုခိုင်ခိုင်မာမာထိဆောက်ဖို့အတွက်လူစီယာညာကြီးတန်တေးပါတယ်။ဒါပေမဲ့ပရိရှာအစိုးရအနေနဲ့ဒီငင်းချင်ရေလုံငန်းစဉ်ကိုဟိုအောင်မြင်ဖို့အတွက်ဆက်သွားဖို့အတွက်ဝိုင်းဝန်းပြီးတော့စောင့်ရွက်ကြပါတယ်ထောက်ခံကြပါတယ်။နောက်ပြီးတော့တူကာဒီရဲ့အခြေအနေဟိုနားလေးပေါ်တဲ့အရေးကြီးပါတယ်ပရိရှာအစိုးရအနေနဲ့နှစ်ခွေခါလာအတွင်းမှာကချင်ပြည်နယ်တူကာဒီရဲ့အတွက်ယူတာဆန်တာထောက်ပံ့မှုဒေါ်လာစံ20ပေးဖို့အစီအစဉ်ရှိတယ်။အခုချင်းအထိအဒီဒေါ်လာစံ20ကနေသဝက်လောက်ပေးပြီးသားဖြစ်ပါတယ်။သဝက်ကပေးဖို့ရှိသေးပါတယ်ဆိုတော့အဲ့ဒီဒူသာဆန္ဒထောက်ပံ့မှုကစီရီခန္ဓာအတွက်လေးပါပါတယ်နောက်ပြီးတော့သာဝန်ကြီးအတွက်လေးပါပါတယ
်ဝမ်မော်မျိုးကဒုက္ခသည်စခန်းတွေကိုသွားအောင်လေ့လာရဲဆိုတော့အဲ့လိုသွားအောင်လေ့လာတဲ့အခါမှာအဲ့ဒုက္ခသည်တွေအခြေအနေနဲ့ပတ်သက်ပြီးတော့တာမန်ကြီးကဘယ်လိုသဘောထားရှိပါလဲရှင
်ဒုက္ခသည်တွေသွားတွေ့တဲ့အခါမှာဒီချူစခန်းတွေအတွက်မှာဂျာမန်ကြီးအတွက်စိတ်ဝဟိုမလုံလောက်တာရှိပါတယ်
ဖန်စီခံထားရတဲ့ကချင်ပြည်နယ်အတွင်းကရှမ်းလူမျိုးတွေပေါ့နော်အများဆုံးလူမျိုးရဲ့အတွက်ဆန္ဒပြပွဲကိုလည်းတာမတ်ကြီးကသွားရောက်ကြည့်ရှုခဲ့တယ်ပြီးတော့ဒီရှမ်းတိုင်းသားခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့တယ်ဆိုတော့အဲ့လိုတွေ့ဆုံတဲ့အခါမှာဗားရီများဆွေးနွေးခဲ့လေရှင
်ဟိုဘရစ်စ်တာမတ်ကြီးကဟိုရှမ်းလူမျိုးခေါင်းဆောင်တွေတွေ့တယ်သူတို့ရဲ့ support တွေဟာကျွန်တော်တို့ဟာနားလေးပါတယ်နောက်ပြီးတော့တာမတ်ကြီးအနေနဲ့ဆိုလို့ရှိရင်လက်ရှိအချိန်မှာဟိုအရေးကြီးတာဟာအားလုံးကပဲကိစ္စနဲ့ပတ်သက်တဲ့ဘာဖြစ်ဖြစ်ငင်းချမ်းသွားတန်တာကြပ်ခွင့်ရရှိဖို့အဲ့ဒါဟာရည်ကြည်ပါလေဆိုရင်နောက်တစ်ချက်ကရှောင်းကောင်းဆောင်ဒီကချင်ကောင်းဆောင်ဂျာမန်နိုင်ဆွေးနွေးရတာအဲ့ဒါလေးရည်ကြည်ပါလေ
အခုလိုရှင်းပြပေးတယ်မစ္စတာဂျိုးဖစ်ရှာကို RFA ကကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်